မြန်မာနိုင်ငံတွင် COVID-19 ရောဂါကူးသရာမှာကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့လမ်းညွှန်ချက်တွေအတိုင်းဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အတိုင်းအတာနဲ့ဆိုရင်ဒီရောဂါကူးသရေးအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေလည်းမြန်မာနိုင်ငံမှာအလုံးလောက်ရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်တခွဲအတည်ပြုလူနာ3ဦးဖြစ်တဲ့ချင်းမြင်းနယ်တီးတိမ်ပြည်သူစေယုံကအသက်36နှစ်အရွယ်အမျိုးသားနဲ့ရန်ကုန်မြို့ဝေဘာကြီးအထူးကူစေယုံကအသက်26နှစ်အရွယ်အမျိုးသား2ဦးရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ဒီလူနာတွေကိုကုသရာမှာ WHO ကချမှတ်ထားတဲ့အတိုင်းဆောင်ရွက်လျက်ရှိပြီးကုသရေးအတွက်လိုအပ်တဲ့စက်ပစ္စည်းကိရိယာအစုံအလင်ရှိတယ်လို့ဗဟုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဖူယိုအေးကိုပြောပါတယ်။
ပေါ်စစ်ဖြစ်တဲ့သူတွေဆိုလို့ရှိရင်ဒါကုသရေးမှာဆိုရင်သူတို့ treatment counseling ယူပါတယ်သူတို့တွေမှာဒီလိုမျိုးတွေဒီလိုပေါ်စစ်တွေ့တယ်ဒါကြောင့်မကုသမှုတွေဒီလိုဒီကုသမှုတွေကိုပေးမယ်ဒါနဲ့ပတ်သက်လို့ရှိရင်ဒါကိုရှင်းပြတာပေါ့နော်တနည်းအားဖြင့်ကုသမှုမှာဆိုလို့ရှိရင်ကုသမှုတွေလက်ရှိကုသမှုတွေမှာဆိုလို့ရှိရင်ကျမတို့တွေက WHO ရဲ့ guideline အတိုင်းကုသပါတယ်ကျမတို့တိုင်းပြည်မှာဆိုရင်လက်ရှိမှာဆိုလို့ရှိရင် 3 cases ပဲ confirm case ရှိတယ်ဒီ 3 cases ဆိုလည်းကျမတို့ကောင်းကောင်းနိုင်နိုင်နေနေကြိုက်တွေ့တယ်နဲ့ lower treatment တွေရှိပြီးသားကျမတို့မှာ lower treatment တွေရှိပြီးသားအဲ့တော့ကျမတို့တို့ကတော့ထိုက်တဲ့လောက်ကတော့ကျမတို့ပြင်ဆင်ပြီးသားဖြစ်ပါတယ်လို့ခြေပြရစီ
လောလောဆယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ3ဦးရှိနေပေမဲ့ဒီအခြေအနေကနေနောက်ထပ်ဖြစ်ပွားသူရှိမလာနိုင်မှုအတွက်ရောဂါထိန်းချုပ်ကာကွယ်ရေးတွေကိုအစိုးရဌာနချင်းပေါင်းစပ်ပြီးဆောင်ရွက်နေတယ်လို့လည်းသိရပါတယ်။ရောဂါပိုးရှိသူ3ဦးနဲ့နှီးစပ်ခဲ့သူတွေကိုရှာဖွေဖော်ထုတ်ပြီးတိကျခွဲစောင့်ကြည့်တာတွေလည်းလုပ်ဆောင်နေပါတယ်။ဒီရောဂါကာကွယ်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီမှာနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်နေပြီးအလှူရှင်တွေစီကလှူဒန်းမှုတွေကိုလည်းလက်ခံပြီးလိုအပ်တဲ့နေရာတွေမှာချက်ချင်းချမှတ်ဆောင်ရွက်ပေးနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။ယောဂထိန်းချုပ်ကာကွယ်ရေးအတွက်လက်ရှိအခြေအနေမှာလုံလောက်မှုရှိတယ်လို့လည်းဆိုပါတယ်
။အခုဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကိုယ်တိုင်မျိုးသားဆင်ကာကွယ်ထိန်းချုပ်ကုသရေးဘုတ်ကော်မတီမှာကိုယ်တိုင်ကြီးကြပ်ပြီးတော့ပါဝင်ဆောင်ရွက်နေတာဆိုတော့လိုအပ်ရင်လိုအပ်သလောက်ကျွန်တော်တို့နိုင်ငံတော်ရဲ့တိုက်ချက်ကနေတုံ့ဆွဲဖို့အတွက်နော်သူရဲ့ချမှတ်ထားတဲ့မိလိုက်နဲ့တုံ့ဆွဲလို့ရပါတယ်။လိုအပ်ရင်ဆောင်ဖို့ရှိပါတယ်နော်အခုလောလောဆယ်တော့ကျမတို့မှလည်းဒီ support တွေရတယ်ဝင်နေပါတယ်အလှူရှင်တွေလှူတာလည်းရှိပါတယ်လိုအပ်ရင်တော့ကျမတို့တောင်းခံမှာဖြစ်ပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးရဲ့ဓာတ်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲခန်းစီပေးပို့ပြီးထပ်မံအတည်ပြုချက်ရယူသွားဖို့အတွက်ဆောင်ရွက်နေတယ်လို့သိရပါတယ်အခုလိုအပပကနေအချိန်မြင့်လှုပ်ဆောင်နေချိန်မှာသတင်းအမှားတွေကိုမယုံဖို့နဲ့ဒီယောဂတိုက်ဖြတ်ရမှာလေပြည်သူတွေပူးပေါင်းပါဝင်ပေးဖို့ကိုဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုချိန်မှာဆိုသတင်းတွေကအမျိုးစုံနဲ့ info damage လို့တော့သုံးပါတယ် information ကပေါက်ပွားပြီးတော့ဘယ်ဟာအမှန်လို့သတိတိုင်လောက်အောင်လို့ဒီလိုများလာတဲ့အခါမှာဆိုရင်ခိုင်မာစိတ်ချတဲ့ယုံကြည်ရတဲ့သတင်းအမြစ်ကောင်ပဲယုံကြည်ပါသတင်းမှားတွေကိုမယုံပါနဲ့သတင်းမှားတွေကိုမ share ပါနဲ့လို့ပြောထားပါတယ်။ဒါကြောင့်ပြည်သူတွေအနေနဲ့ဆိုလို့ရှိရင်ရန်တာအခုဆိုလို့ရှိရင်ကိုနိုင်ငံတော်အစိုးရကိုယုံကြည်ပါနိုင်ငံတော်အစိုးရလုံဆောင်ပေးနေတဲ့ကိစ္စရတဲ့အကြီးအကဲပေါင်းဆောင်ရဲအောင်ဆောင်ရဲကြပါကျန်းမာရေးအားသာဝန်ကြီးဌာနလမ်းညွှန်ချက်တွေနဲ့စတွေမသိအတိအကျလိုက်နာခြင်းအပြင်ကိုနိုင်ငံကို COVID-19 ရောဂါအခုဆိုရင်ပေါ့စ်ဖြစ်ပြီးသုံးရောက်ဖြစ်လာပြီဆိုပေမဲ့လို့ဖြစ်ပွားကူးစက်မှုတွေနည်းနည်းတမျှနည်းအောင်ထိခိုက်ပြေဆုံးမှုနည်းနည်းတမျှနည်းအောင်ကိုယ်စီတောင်ရှိကြရပြီးတာဝန်နိုင်ပါတယ်ဆိုတာပြောချင်ပါ
ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း198နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း 48,000 ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသိဆုံးသူကတော့ 22,000 ကျော်ရှိခဲ့ပေမဲ့ယောဂသက်သာလာသူအရေအတွက်ဟာလည်း 33,000 ကျော်ရှိနေပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြိုတင်ကာကွယ်တားဆီးရေးအတွက်အစိုးရဝန်ထမ်းတွေအားလုံးဒီကနေ့ကစပြီးနေအိမ်နဲ့ရုံတလဲစီခွဲပြီးအလုပ်လုပ်ကြဖို့အတွက်နိုင်ငံတော်သမ္မတရုံးကလည်းညွှန်ကြားထားပါတယ်။ဝန်ထမ်းအင်အား90ရာခိုင်နှုန်းကိုရုံးမှတာဝန်ထမ်းဆောင်စေပြီးကျန်တဲ့90ရာခိုင်နှုန်းကတော့နေအိမ်ကနေတဆင့်တာဝန်ထမ်းဆောင်စေဖို့ကိုညွှန်ကြားထားတာပါ။ကျွန်မစုစုရန်ကုန်ကနေသတင်းပေးပို့ပါရစေ။